ကမ္ဘာစီးပွားရေးပြန်လည်နလန်ထူလာဖို့အတွက်တရုတ်အစိုးရကသူ့နိုင်ငံအတွင်းသုံးစွဲမှုအာပိုးပြီးတော့တိုးများလာအောင်မြင့်တင်ပေးမယ်လို့ပြောလိုက်ပါတယ်။စနေနေ့ရုရှားနိုင်ငံဗလာဒီဗော့စတော့ခ်မြို့မှာကျင်းပတဲ့အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ APEC ညီလာခံမှာတရုတ်သမ္မတဟူဂျင်းတောင်ကအခုလိုကတိပြုလိုက်တာလည်းဖြစ်ပါတယ်။ညီလာခံအတွင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဟယ်လာရီကလင်တန်နဲ့ရုရှားနိုင်ငံခြားရေးဝန်ကြီးဆာလီလာဗရော့ဖ်တို့ဟာနှစ်နိုင်ငံကြားအန်တာတိတ်ဒေသအတွင်းသိပ္ပံနည်းပညာပူးပေါင်းဆောင်ရွက်ရေးသဘောတူညီမှုစာချုပ်လွှာကိုလည်းစနေနေ့မှာလက်မှတ်ရေးထိုးခဲ့ကြပါတယ်။အခုနှစ်ရုရှားနိုင်ငံကလက်ခံကျင်းပနေတဲ့ APEC နှစ်ပတ်လည်ညီလာခံကြီးမှာဒေသအတွင်းကမ္ဘာဒေသတွင်းနဲ့ကမ္ဘာစီးပွားရေးပြန်လည်ကောင်းမွန်လာအောင်အားဖြည့်ပေးနိုင်ရေးကိုအလေးထားဆွေးနွေးကြမယ်လို့မျှော်လင့်ရပါတယ်။ APEC အဖွဲ့မှာအဖွဲ့ဝင်နိုင်ငံ21နိုင်ငံပါဝင်ပြီးတော့ကမ္ဘာလူဦးရေ40ရာခိုင်နှုန်းရှိတယ်လို့ကမ္ဘာစီးပွားရေးရဲ့50ရာခိုင်နှုန်းနဲ့ကုန်သွယ်မှုအားလုံးရဲ့44ရာခိုင်နှုန်းရှိတာဖြစ်ပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဟယ်လာရီကလင်တန်ဟာစီးရီးယားနိုင်ငံမှာဖြစ်ပွားနေတဲ့သွေးထွက်တန်ရုံအကြမ်းဖက်မှုတွေရပ်တန့်စေရေးအတွက်ရုရှားသမ္မတဗလာဒီမီယာပူတင်နဲ့တွေ့ဆုံဆွေးနွေးဖို့ရှိတယ်လို့လည်းမျှော်လင့်ရပါတယ်။